ရှေ့တန်အာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ဖို့အတွက်လောင်နိုင်ငံဗျင်ချင်းမြို့မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချိန်ခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသည့်အဆန်မဟုတ်ပေမဲ့ဒီကြိမ်ခါတိုင်းနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံအမျိုးသားအကျိုးစီးပွားကိုရောင်ပြန်ထင်ဟပ်နေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီကနေ့မိကွန်းပြောကြားရာမှာထည့်သွင်းပြောဆိုခဲ့တာပါ။လာအိုနိုင်ငံမျိုးသားယဉ်ကျေးမှုခမ်းမမှာဆူရတာဝန်ရှိသူတွေလာအိုနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေအပါအဝင်ပြည်သက်တထောင်လောက်ကိုတမရကမိန့်ခွန်းပြောကြားရမှာတော့အမေရိကန်ရဲ့အနာဂတ်အသားရဝါပြောရေးနဲ့လုံခြုံရေးအတွက်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာအရေးကြီးတာကိုလည်းအလေးထားပြောကြားသွားပါတယ်။အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုပထမဆုံးအချိန်အမေရိကန်သမ္မတတဦးရဲ့သမန်းဝင်ခီးစဉ်အတွင်းလာအိုသမ္မတဘွန်ဟမ်ဗိုရာချစ်နဲ့လည်းဒီကနေ့အစောပိုင်းကတွေ့ဆုံခဲ့ပါတယ်။1960နဲ့80ပြည့်လွန်နှစ်တွေကဗီယက်နမ်စစ်ကာလအတွင်းလာအိုနိုင်ငံကိုအမေရိကန်ကကျဲချခဲ့တဲ့ဘုံးတွေကမပောက်ကွဲပဲကျန်နေတဲ့ဘုံးတွေကိုရှင်းလင်းရေး၃နှစ်စီမံကိန်းအတွက်လဲဒေါ်လာ190ပီအက်ဖို့သမ္မတဥပမာကကြေညာခဲ့ပါတယ်ရှင်။